တရားသေးခင်ဗျာမကြသေးခင်ဗျာဒုတိယဘက်မှာဖြစ်တဲ့တိုက်ပွဲမှာစာသင်ကျောင်းကိုလက်နေကြီးထိမှန်လို့ကျောင်းသူကျောင်းသားလေးတွေဒဏ်ရာရတဲ့တင်းကိုတက်မတော်ဘက်ကပြစ်ခတ်တဲ့ကြည်စံထိမှန်တယ်လို့သူကြားတဲ့အကြောင်းပြောတဲ့ဆွတ်တော်အမတ်ရဲ့ကိုတရားဆွဆူထားတယ်လို့သိရပါတယ်ဆိုတော့အဲ့လိုအိစရီမှာဆွတ်တော်အမတ်တွေတော်မှလွတ်လပ်လပ်ဖြစ်ကြခွင့်မရှိတော့ဘူးဆိုတဲ့သဘောမျိုးတွေ့လာရပါတယ်ဆိုတော့မြန်မာနိုင်ငံမှာတည်တင်းသမားတွေတည်တင်းရယူပိုင်ခွင့်ဘလောက်ရှိကျေကျေကျန်းရှိနေပါသေးတယ်အထူးသဖြင့်ပဋိပက္ခနယ်မြေတွေမှာပူပြီးတော့ကျင့်ကြလာရဲဆိုတာမျိုးစဉ်းစားမိပါတယ်အဲ့ဒါနဲ့ပတ်သက်ပြီးဥပ္ပိဟာတွေသဘောထားနည်းနည်းကျွန်တော်သိချင်လို့ခင်ဗျာ
ဒီတော့ပဋိပက္ခဖြစ်နေတဲ့နေရာတွေမှာကျွန်တော်တို့ဒီတည်းရယူရတာရောတည်းနဲ့ပတ်သက်လို့တုတ်ကြံရှိတာရောဒါအဖြစ်ကရှိနေတယ်ဆိုတာကျွန်တော်တို့ဒီခုအခိုင်အတန့်မှာတော့ရှင်းပြတဲ့ကမှာလည်းဖြစ်ပါရဲ့အဲ့ဒါကတော့ဒီကျက်တဲ့တစ်ခေါက်စနစ်နောက်ပိုင်းပေါ့နော်ကျွန်တော်တို့ဟိုပဋိပက္ခတွေဖြစ်တဲ့ချိန်မှာလည်းဒီလိုချင်လို့ရှိခဲ့တယ်ဗျအဲ့တော့ပြောတဲ့အခါမှာအမေကဟိုဂရင်းသမားတွေနေတယ်ဟိုချိုးသွားတာတကယ်တော့ဗတ်လိုက်ပြီးဒီကောင်လည်းပြောရလားဒီကောင်လည်းပြောရလားဆိုတော့ပြေလျာအဲဖြစ်ခဲ့တယ်ပေါ့နော်ဒီလိုတော့ဒီလူကလည်းလူ့ဆွဲကြီးတွေလည်းခိုင်လူ့ဆွဲကြီးတွေကမှဖြစ်တဲ့ပြဿနာဒါမှဆိုရင်ဟိုဘက်ကလည်းပြောလားဒီဘက်ကလည်းပြောလားဆိုပြီးအဖြေအားလို့လည်းရှိခဲ့တယ်ဒီလိုဆိုလို့ဆိုတဲ့အေးအခိုင်ကြတော့လည်းဒီဆိုတာတက်မလို့ကြားမှာပေါ့အခုတက်တဲ့ဖြစ်ပေါ်တဲ့အခါမှာလည်းအခုလိုမျိုးအဲကျူလာတာပေါ့နော်ဒါလည်းအင်ဒီဗီဒူအယ်တစ်ခုပေါ့ကျွန်တော်တို့ဗရင်းသမားတွေအနေနဲ့ဒီသားမဲ့အဲဟိုအခြေအနေတစ်ခုဒီဒါမိသားစုကြမျိုးတွေပြောရမယ်အဲ့တော့ဒီလိုအခြေအနေမျိုးမှာအစဉ်ကြီးဒီလိုအခြေအနေမျိုးကတက်ကရာတက်တယ်ဆိုတဲ့ဒီကကျွန်တော်တို့တွေကဒီလိုခေါ်မယ်မပိုင်းထားနိုင်ဘူးနော်မခံမနိုင်ဘူးတက်ကရာအဖြစ်ဖြစ်နေတယ်မဖြစ်ဖြစ်နေမဖြစ်ဘူးလို့နော်ဆိုတော့ဒီလိုမျိုးမျိုးတက်တယ်ကျွန်တော်တို့ကဟိုဒီလိုမှအချိန်ကျလို့မရဘူးပေါ့ဒါကလည်းပြရတဲ့မျိုးပဲခုလိုလိုဆိုတော့ဒါတော့လောက်တဲ့အကြောင်းတော့မရှိဘူးသူကတော့တော်တော်ကိုယ်လေးလူမျိုးဟိုအားဒီလိုပြရရှိလာတဲ့ကာကြတော့ဒီတည်င်းမီဒီယာတွေတက်မှာပါပို့ပြီးပြရ
တကယ်တော့တည်င်းဌာနကိုလည်းအရေးယူရဲပြောတဲ့စွတ်တော်အမတ်ကိုလည်းအရေးယူရဲဆိုတော့ဒီတည်င်းဌာနကိုစွတ်တော်အမတ်တို့ဆိုဟာသူကပြည်သူအကျိုးကိုဥထိတ်ထားပြီးပြောရမယ့်လူတွေတာဝန်ကိုနှက်ကသူတို့ရဲ့လုပ်ငန်းတာဝန်ကိုဖြစ်နေတာပါလားတမန်ရက်သူရသားတွေကတော့ပြောရင်ပြောမပြောချင်းနေဖြစ်တာပေါ့ဆိုတော့ဒီလူတွေရဲ့ပြောပန်ခွင့်ကိုပါကျုံ့ပြိုက်တော့သတင်းသမားတွေအနေနဲ့သတင်းမှန်ကိုရယူနိုင်တဲ့အလားအလာစိတ်ဘောင်ကျင်းသွားပြီလို့ပြောမှာပေါ့အထူးသဖြင့်ပဋိပက္ခဖြစ်နေတဲ့နေရာတွေမှာတစ်ဖက်ဆောင်ရင်းထိခိုက်နစ်နာမှုတွေလူခွင့်ရေးချိုးဖောက်မှုတွေအဲ့ဒါနဲ့ပတ်သက်ပြီးတော့သတင်းရယူစရာအီလမ်းမှရှိပါသေးရဲ့လားခင်ဗျာ
အဓိကတော့ဒီတိုက်ပွဲဖြစ်ပေါ်တဲ့နေရာလေးလက်ရှိရှိရှိကျွန်တော်တို့အသက်ပြောင်းလို့တော်တော်ခက်တယ်။ဒါအင်တာနက်ကလည်းမရတဲ့ခါကျတော့ကျွန်တော်တို့ဒီမီဒီယာတွေတိုင်းမီဒီယာတွေလည်းဒီနေရာမျိုးတွေကိုကိုယ်ဝန်တောင်းလို့ဖြစ်နိုင်မို့နော်။ကျွန်တော်တို့ဖုန်းတွေကလားအဲ့ဒါကကျွန်တော်တို့ဒီ Messenger တို့ Viber တို့နဲ့ပဲဆက်သွယ်ရတာပေါ့နော်။ဒီတိုက်ပွဲတွေနေရဖို့ဖြစ်နေတယ်။ဆိုတော့ကျွန်တော်တို့ဘာသာဆက်သမားကကြာတတ်တော့ဒီမှာကြာကြားရေးခွက်တွေနေရာရှိတယ်လို့တစ်ခါကအေးဆက်ကလည်းပြောတာရှိတယ်ပေါ့။ဒါပေမဲ့ကျွန်တော်တို့ကတော့ဒီပြိတ္တကဖြစ်နေတဲ့ဒါကတော့အဲဒီမှာကိုရမယ်ပြောရတာအခုကကျွန်တော်ကဒေသမှာအကြည့်ကြီးလို့မရဘူးတော့တပ်ပါတီကိုကျွန်တော်တို့ကြည့်ရတာပေါ့တက်တရပေါ့နော်ဒီလက်တဲ့ကျွန်တော်တို့အတွက်ကြီးတော့လကောင်းဟလာဒီဒီအသက်ကြီးရတာတော့လကောင်းတယ်နော်အဲသူတို့ပြောကြတဲ့တွေနဲ့တန်ချေလို့ကတော့ဒါပါလေကျွန်တော်တို့ကဒီပြိဿကကြာမှာဆိုတော့တက်နေကြီးအမှန်ကန်တဲ့ကိစ္စကိုတော့ဆက်ဆိုင်မှာပေါ့
သူပြဟာသေးပြောလို့ပဋိပက္ခဖြစ်တဲ့ဒေသတွေမှာနှစ်ဖက်ကတော့သူတို့သတင်းကိုသူတို့ကြီးညာမှာပေါ့ဒီတမတော်သတင်းကြံကြရေးဖွားလဲသူတို့ပြောမှာအေးဘက်ကလည်းပြောမှာပဲဒါပေမဲ့သူတို့ကတော့သူတို့ဘက်ကသူတို့ရှိတော့ငါပြောရတာကိုကျွန်တော်ကတော့ပြည်သူအမှန်တိုင်းဆိုတော့စောစောကပြောလို့ပဲဒက်မိုက်တဲ့လူရဲ့အဆန်ကိုလူချင်းနဲ့ဆိုတော့အင်းတော်ဆုံးကတော့ဒီပြည်သူ့တော်အမတ်တို့ပါလို့ဆိုတော့လူသူကိုကူစားပြုရဲ့သူတို့စီရသတင်းကျွန်တော်ရယူတာတော်တော်တန်ဖိုးကြီးရဲ့အချက်လို့ကျွန်တော်ထင်တာပါခင်ဗျာမဟုတ်ဘူးလား
ဟုတ်ကဲ့ဗျဟုတ်ကဲ့ဆိုတော့လေအဲ့ဒီမှာကျွန်တော်နည်းနည်းလေးထောက်ပြီးပြောချင်တာအကယ်၍တရားပေါ့နော်ဆိုတော့ဒီလက်လက်ကြီးကြတဲ့ကိစ္စကကျွန်တော်တို့လည်းဒါဟိုစဉ်းစားကြည့်တာပေါ့ဟိုတမရဘကဖြစ်တယ်လို့သူဘယ်လိုယူဆနိုင်လဲပေါ့နော်အဲ့တော့အဲ့ဒါနဲ့ပတ်သက်ပြီးတော့တမရဘကနေပြီးတော့ငင်းချက်ထုတ်ကျင်တယ်တော်တော်ငင်းငင်းနဲ့ဆိုလို့ရှိလို့ရှိလို့ချင်းတယ်ဒီကိစ္စကဟိုဟိုဒီပြောကြတဲ့ဒီကိုယ်စနေကိုပေါ့နော်တိုင်းရိုက်ဆက်သွယ်ပြီးတော့ပြန်ပြင်ပြောပေးဖို့အဲ့ဒါဆိုတော့သူပေါ့နော်ကျွန်တော်တော့အာဂျူးလုပ်ပြီးတော့ဟလာဟိုဘာလို့ဆိုတော့ဒီလူလူကတရားဝင်ရွေးချယ်ထားတဲ့လောဘိတ်သားတွေဟာဥပဒေပြုအမတ်တွေပဲဒီဟိုကိုယ်စလဲတွေပဲတော့ဒီလူမျိုးကိပဲပြင်းနဲ့ပတ်သက်ပြီးတော့ငင်းချက်ထုတ်เสียရှိတယ်တောเสียရှိတယ်ဟာအမားပြင်ဆင်ခြင်းနဲ့တားမားတယ်ပေါ့နော်သတိလည်းပြပြီးတော့ဟိုပြင်ဆင်ဖို့ဟာတောင်းဆိုတာမျိုးဟာပြန်ပြောပေးဖို့ပြင်ဆင်ချက်ပေးဖို့ဒီလူမျိုးကျွန်တော်တို့အရင်လုပ်ထိတ်တယ်ဆိုတော့ကျွန်တော်လည်းစဉ်းစားကြည့်တာပေါ့ကွာဒီလက်လက်ကြီးကြတဲ့ကိစ္စနဲ့ပတ်သက်ရင်ကျွန်တော်တို့ကဟို ဒီဘက်ကကြားတယ်လို့ကိုပြောဖို့ဆိုတာကဟိုတမန်အဖြစ်ဆိုခက်တယ်ပေါ့နော်ဆိုတော့အကယ်၍အထောက်အထားရှိရဲဆိုတော့အထောက်အထားနဲ့ပြောဟလာဒီဘက်ကလည်းထောက်ထားတဲ့ညင်းပေါ့နော်ဒီလိုမျိုးပတ်ပတ်ဖြစ်နေချင်းအခုလိုဒီလိုတရားဆွဲတာမျိုးဖြစ်တဲ့အခါကျတော့ကျွန်တော်တို့ဖြစ်တဲ့အခွင့်အရေးတွေတဘောပရိသတ်မဟုတ်ဘူးညမီဒီယာဖြစ်နေတယ်ဒီဘက်ကလည်းသုတ်တော်ကိုလည်းဖြစ်နေဆိုဒီဖြစ်ချင်းလေးကတော့ကျွန်တော်တို့နိုင်ငံရေးမှာကကျွန်တော်တို့ဟိုဆိုးကျိုးတက်ရောက်မှုရှိတာပေါ့
ဟုတ်ကဲ့အချိန်များပူသာဆွလာမှုရှိရပေါ့အဲ့လိုထိန်းချုပ်ပြီးတော့တကယ်တော့ကိုယ်ဒီဟာတွေကတော့ကြောက်လို့ပါပဲသင်စွတ်တော်ကိုယ်စရာပြည်သူဘဏ္ဍာကိုစားပြီးတော့ပြည်သူဘုံကိုဆောင်ရတဲ့လူတွေပြည်သူကိုယ်စားပြောနေရတဲ့လူတွေဒီလူဟာပြောရေးစုခွင့်ရှိရမယ့်လူတွေဖြစ်ပါတယ်ဆိုတော့ဒီလိုလူကိုရွေးပြီးတော့မှအရင်ယူလိုက်တာဟာစွတ်တော်ကိုယ်လည်းတွေရဲ့ပြောရေးစုခွင့်ကိုနှုတ်ပိတ်လိုတဲ့သဘောလည်းပဲတယောက်တော့တယ်လို့ကျွန်တော်အစဉ်းစားမိပါတယ်။ဘာကြောင့်ဆိုတော့သူတို့စွတ်တော်ဥက္ကဋ္ဌကလည်းတမန်တော်ကတရားစွဲတော်ကိုဆွဲစုခွင့်ပြုရယ်ဆွဲတဲ့နေ့ကြားလို့ပါဘယ်လိုယူဆလဲအခုစဉ်းစားပတ်သက်လို့
။ဒါကတော့ကျွန်တော်အမြင်ပြောရရင်စွတ်တော်ဘက်ကလည်းဒီကိစ္စကိုစဉ်းစားနဲ့ဆောင်ရွက်တဲ့သဘောတစ်ခုကစွတ်တော်ကိုယ်စီတယောက်ကလာရာဆွဲမှုလို့ဟာမျိုးဟလာလူပြုံးပိတ်တာနဲ့အဲမကန့်ညီတဲ့ပြစ်မှုကိုကျူးလွန်လို့ဟလာကျွန်တော်အရေးယူတဲ့ကိစ္စမျိုးသွတ်တော်ကနေပြစ်ပြတာတော့တပိုင်းပေါ့နော်အဲ့လိုမဟုတ်ပဲနိုင်ငံရေးနဲ့ပတ်သက်လို့မယ်ဟလာကျွန်တော်တို့ဒီလိုမျိုးအရင်ပွားပွဲကိစ္စတွေနဲ့ပတ်သက်တဲ့ solution တွေအစောဆုံးရေပေါ့နော်ကျွန်တော်တို့ခွင့်ပြုတာမျိုးကတော့ဖြစ်ရင်ဟိုအတိုးဆက်ကမကောင်းနိုင်ဘူးပေါ့ဗျာဘာဖြစ်လဲဆိုတော့ကျွန်တော်တို့ကျန်တဲ့သွတ်တော်ကိုယ်စားလှယ်တွေနဲ့ပြောရဆိုရတဲ့အခါမှာဝင်တော့ဝင်ဖို့ဖြစ်လာတယ်ငါကားရဲ့ပြောမှုဆိုမှုကအချိန်မီဒီလိုမျိုးအရေးယူခံနိုင်သလားလို့တွေးစရာရှိတယ်ဆိုတော့သွတ်တော်ကိုယ်စားလှယ်လိုမျိုးဟလာကျွန်တော်တို့ဒီလူလူတို့ကတော့မအားကိုးပြီးကျင်လာတဲ့ပုံစံမျိုးကဒီလိုမျိုးတွေကြုံရတယ်ဟလာဖြည့်ရှင်းလို့မရဘူးအကောက်ဝဲမရှိဘူးဆိုလို့ရှိလို့ကျွန်တော်တို့ဟလာဒီလူလူတို့ကဒီစနစ်ပေါ်မှာယုံကြည်မှုအားလဲလာနိုင်တယ
်တကယ်တမ်းအဲ့ဒီသတင်းကိုပြန်ကြည့်ရင်စာတင်ရန်ကိုလက်နက်ကြီးထည့်ရဆိုပြီးဟာသိဆွေရတဲ့ဖြစ်ရတခုပါဘက်ဘက်ကတည်းပြစ်ဖြစ်ကျွန်တော်လည်းအစီအစဉ်လုပ်ခဲ့ပါတယ်ဆိုဒီလိုကိစ္စမျိုးကိုအမှန်တကယ်တော်ဝင်ကြည့်ရဲ့သွတ်တော်သာဆိုရင်အပူမှန်ကိုဖော်ထုတ်ရေးကိုသွတ်တော်ကကိုနိုင်ကစာဦးဆောင်ရဲ့သိနေပါဗျာသွတ်တော်မှာစကဲဒီကိစ္စပဲလို့ဖြစ်တယ်လဲရှင်းပါပါညာဆူပြီးတော့စံရေးကော်မရှင်တွေပါပြီးဖွဲ့ပြီးတော့စုံစမ်းတဲ့ကိစ္စလို့ထင်ပါတယ်အခုကြတော့အဲ့လိုလုံမဲ့နေနေသားကအဲ့ဒီတရင်ကိုပြောတယ်သွတ်တော်အမတ်တော်အေးယူခံရဆိုတော့အချိန်ကပိုဆိုးတယ်လို့ထင်ပါတယ်ဆိုတော့မြန်မာနိုင်ငံသွတ်တော်အနေနဲ့ရောအဲ့လိုအရေးကြီးတဲ့ကိစ္စအဖြေမပေါ်ထွက်တဲ့ပြည်သူတွေစိုးစိုးရွားနေနေတဲ့ကိစ္စတွေကိုကဲစုံစမ်းဖော်ထုတ်ပါဆိုတဲ့ကနဦးစာဦးဆောင်ရွက်မှု initiative ပြီးလို့ဆောင်မှုတွေရောဖြစ်လာနိုင်တဲ့အလားအလာရှိပါလားဦးကြည်သေ
းဒါကတော့ကျွန်တော်အမြင်ပြောရင်အခုချိန်မှာတော့ကျွန်တော်တို့ဒီတကယ်အားအကြီးဆုံးပါတီဖြစ်တဲ့ NLD ရောပေါ့နော်ကျွန်တော်ကဒီလက်ရှိဒီကိစ္စမှာပါဝင်ပတ်သက်နေတဲ့တမရောကိုတို့ကဟိုအခုဆိုလို့ရှိလို့ရှိရင်ခြေကဥပဒေပြင်ဆင်ရေးနဲ့ကျွန်တော်ဖိအားများနေတယ်အဲ့လိုပဲအခုတစ်ခါကျွန်တော်တို့ဒီအာကိုရိုနာဗိုင်းရပ်စ်ကိစ္စနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဒီနာရှိတာပေါ့နော်ဆိုတော့အဲ့လိုမျိုးဖိအားတွေရှိနေတဲ့အတွက်ကြောင့်မို့လို့ဒီကိစ္စတွေပေါ်မှာအာရုံစားမှုအားနည်းတာကျွန်တော်တို့တွေ့ရဒီလိုဖြစ်နေပေမဲ့လည်းတပ်ဆိုင်ရာသွတ်တော်တွေပြည်내သွတ်တော်တွေဟိုတန်ခိုင်ပါတီတွေကနေပြီးတော့ဒီကိစ္စကိုဖိအားပေးတဲ့အတွားပေးတဲ့ဘာလို့ဆိုတော့အထဲဆုံးကျွန်တော်တို့ဘသူဘသူကိုအပြစ်တင်ဖို့မဟုတ်ဘူးအပြစ်မှန်ကိုသိရဖို့တော့ကိုတုံ့ပြန်စစ်ဆေးတာမျိုးကဖြစ်တယ်အခုတစ်ခေတ်သွတ်တော်ကိုယ်စားပါဒီကိစ္စတွေမှာပါဝင်နေတဲ့အတွက်ကြောင့်မို့လို့သွတ်တော်ကပါဝင်ယူပြီးတော့ဒီကိစ္စကိုအဲ့လိုကိစ္စလိုသဘောထားပြီးတော့သူရောက်စုံစမ်းစစ်ဆေးဖို့တိုက်တွန်းတာမျိုးအခုတော့လုပ်တင်တယ်မဟုတ်ဘူးဆိုလို့ရှိရင်တော့ဒီကိစ္စဟာသွတ်တော်အဲဂျန်နီယာရဲ့လုံခြုံမှုပေါ့နော်သွတ်တော်ဂျန်နီယာမှာရှိတဲ့လူတွေရဲ့ပြောခွင့်ဆိုခွင့်ပြောနိုင်ဆိုနိုင်မှုဟလာအခုမှသွားပြီးတော့အကန့်အသတ်ဖြစ်မယ်ဖိအားဖြစ်မယ်ပေါ့ဟုတ်ကဲ
့ဟုတ်ကဲ့ဆိုတော့နောက်ဆုံးအနေနဲ့ကတော့ကျွန်တော်သတင်းသမားတွေသွတ်တော်ကတော့သူတို့ကဆိုတော့ကပြောသူသွတ်တော်အကြီးကဲကိုရင်ကတရားဆိုခွင့်ပေးထားတယ်ဆိုတဲ့သဘောတွေ့နေရတယ်ဒါပြည်သူဗန္ဓာကိုစားနေရတဲ့ပုဂ္ဂိုလ်တွေဖြစ်တယ်။ဘာညာသူတို့ဘာ network ဆရာရှိတယ်တော့မရှိဘူးပေါ့လေ။နိုင်ငံရေးသမားတွေလည်းဖြစ်တယ်။ကျွန်တော်သတင်းသမားတွေကြတော့ကျွန်တော်တို့မှာဘက်လိုက်မှုလည်းမရှိဘူး။နိုင်ငံရေးသမားလည်းမဟုတ်ဘူးဆိုတော့ဒီလိုကိစ္စမျိုးမှာတရားစွဲဆိုခံရတဲ့အဖြစ်မျိုးကြုံရတဲ့အတွက်သတင်းလောကကရောဒီလိုကိစ္စမျိုးကိုဆက်လက်ဖော်ထုတ်တဲ့နေရာမှာလက်တွန့်သွားလိမ့်မယ်လို့ထင်မိပါလားမြန်မာနိုင်ငံသတင်းလောက
။ဟုတ်ကဲ့အခုချိန်ရတော့လေအားလုံးကတော့ဒီလိုပဲစဉ်းစားတယ်ကျွန်တော်ဆိုလို့ရှိရင်လည်းစဉ်းစားမိပါပဲ။အဖြစ်လို့လဲဆိုတော့ဟိုကျွန်တော်တို့နေနဲ့အလံဝေးတယ်အလံဝေးတဲ့အခါကျတော့တချို့သတင်းတွေကကျွန်တော်တို့ကိုယ်တိုင်ကဟလာဟိုအစအဆုံးကျွန်တော်တို့တာဝန်မယူနိုင်ဘူးသဘောတကူကကျွန်တော်တို့ကတယ်လီဖုန်းတစ်လုံးနဲ့ဖုန်းပေါ်မှာပြောကြားချက်တော့ပဲကျွန်တော်တို့ကတုံ့နိုင်တယ်ကိုယ်တိုင်ကိုယ်တိုင်တရားလည်းမတော်နိုင်ဘူးလူကိုလည်းမမြင်နိုင်ဘူးပေါ့နော်ဆိုတော့ဖုန်းနဲ့လုပ်တဲ့အခါမှာလည်းတချို့ကိစ္စတွေကအမှားရင်းရှိနေတယ်ဆိုတော့ကျွန်တော်တို့က risk ကိုမယူချင်တော့ဘူးဆိုတာမျိုးဖြစ်လာပြီအဖြစ်လို့ဆိုဒီကိစ္စမျိုးကကျွန်တော်တို့ဘက်ကရိုးသားသားမှားခဲ့ရင်တော့မီဒီယာဘက်ကရိုးသားမှားခဲ့ရင်တော့မှတက်ဆိုင်ရာတာဝန်ရှိတဲ့ဖွဲ့စည်းရာဘုံသာမှားနေပြင်ပေးပါအကျိုးနဲ့အကြောင်းနဲ့ပြောရင်ဒါကကျွန်တော်တို့ပြန်တက်မှတ်လို့ရတယ်အဲ့လိုမဟုတ်ပဲအခုရိုးရေးယူခံရမယ်ဆိုရင်တော့ကျွန်တော်တို့ကဟလာဒီအောင်လက်ဆောင်တော့ပါပဲလက်ဆောင်ရင်တော့သွားပြောတဲ့အကျိုးသက်တွေကဖြစ်လာမှာပေါ့နော်တော်ဒီဒီ3ပတ်ကဒေတာမှရှိတဲ့သတင်းတွေကိုပြန်ဆက်ဖို့လက်ဆောင်လာရင်အဲ့ဒီဒေတာမှရှိတဲ့ ကြည့်ရမှလည်းကျွန်တော်တို့ပေါ်ထုတ်နိုင်မှာမဟုတ်ဘူးအဲ့ဒီသားလူတွေကျွန်တော်တို့အကောက်ွယ်ဟိုအပြစ်မဲ့တဲ့လူတွေကအကောက်ွယ်ပေးနိုင်မှာမဟုတ်တော့ဒီအကျိုးသက်တရားဖြစ်လာမယ်ဆိုတော့ဒါကတော့မကောင်းဘူးပေါ့အဲ့တော့ကျွန်တော်တို့ဒီဟိုကျွန်တော်တို့တည်းဒီမှာအခုစူးစမ်းနေတာရှိတယ်ဆိုတော့ကိုယ်တိုင်ကလည်းအားပေးနေတယ်ဒီအဲ့ဒါပါလဲဆိုတော့ဟိုဒီမီဒီယာကောင်ပြန်လည်းသိသွားဖို့ပေါ့နော်မီဒီယာကောင်ဒီပြည်ရှိရတဲ့လောက်ဆောင်နေကြတာဆိုဝေဖန်ကြလေးတွေရှိတော့လည်းပဲကျွန်တော်တို့ကဒီ institution ကျွန်တော်ခိုင်မာအောင်လုပ်ရမယ်လေးစားအောင်လုပ်ရမယ်ဟိုဒီမှာကျွန်တော်တို့ဟိုပရမအဖြစ်နေတယ်တက္ကသိုလ်အဖြစ်နေတယ်ဤနိုင်ပြီးရှင်းနိုင်တယ်တော့ကျွန်တော်တို့ကဒီကာချာပေါ့နော်ဒီရင်ကျင်းမှုကျွန်တော်တို့ကထူထောင်ပေးရတယ်ကွာဆိုမဟုတ်ဘူးဆိုလို့ရှိရင်ကျွန်တော်တို့အရှေ့ရှောက်အားလုံးကကိုလုံနိုင်ခွင့်နဲ့လုံနိုင်ခွင့်နဲ့ဆုံးရှုံးလာပါလိမ့်မယ်ဆိုတော့အဲ့လိုဆုံးရှုံးလာတဲ့အများအဲ့ဒီအကျိုးတန်းဘုရားနိုင်ငံပေါ်ပါလဲသွားမှာပေါ့နော်ဟိုကျွန်တော်တို့ရဲ့ဒီပြည်တော်လေးရလဲမအောင်တဲ့ပြည်တော်လေးဖြစ်သွားမှာ